မနေ့ကယောဂီများအတွက်အခြေခံအရေးကြီးဆုံးရှုမှတ်ပုံလေးတွေပြောသွားပါတယ်အခြေခံရှုမှတ်မှုနားလေသဘောပေါက်ပါမှတကယ်အလုံးလုံးလို့ဖြစ်ပါတယ်တကယ်အလုံးလုံးပြီဆိုလို့ရှိရင်သတိပဋ္ဌာန်ရဲ့အကျိုးတွေလည်းပဲပေါ်ပေါက်လာတာပါပဲဘုရားမြတ်စွာကသတိပဋ္ဌာန်တရားအထုတ်မဲ့ပုဂ္ဂိုလ်တွေသို့မဟုတ်အထုတ်နေတဲ့ပုဂ္ဂိုလ်တွေအကျိုး5မျိုးတော့မှပြထားပါတယ်တိစေဉ္ဇီကျေကေဝိစင်ကျေတဲ့လူရဲ့အကြဆုံးပဲတောကခေါ်တဲ့ဝိနည်းမှုတွေကိုလည်းပဲလွန်မြောက်သွားနိုင်တယ်တတ္တကိုကျွေးမှုကိုလည်းပဲလွန်မြောက်သွားစီနိုင်တယ်ကိုယ်စီစိတ်စီအမျိုးမျိုးကိုလည်းပဲအဲကိုယ်စီအမျိုးမျိုးကိုလည်းပဲချုပ်ငြိမ်းကွယ်ပျောက်စီနိုင်ပြီးတော့စိတ်ရှင်အမျိုးမျိုးကိုလည်းပဲချုပ်ငြိကွေပြောက်စေနိုင်တယ်။ဝါစစ်စကပါလာတဲ့ကိလေသာမျိုးတွေကိုလည်းပဲပြန်လာမရှိအပြတ်ရှင်းနိုင်တယ်။တကယ့်ချမ်းသာဖြစ်တဲ့အငြိမ့်တာနိဗ္ဗာန်ကိုလည်းပဲအာရုံပြုနိုင်တယ်။အကျိုးခုနှစ်မျိုးတော့ပြထားတယ်။အဲ့ဒီအကျိုးခုနှစ်မျိုးတွေကစေညကြီးကေဝိစင်ကျေဘုကလူရင်ချဆုံးပဲ။ဒါရေးကြည့်ဆုံးပဲ။အခုအထုတ်စေကာလမှာလည်းပဲအထုတ်မှုလေးတွေဖြစ်နေလို့ရှိရင်ရှုမှတ်မှုလေးတွေဖြစ်နေလို့ရှိရင်ရှုမှတ်မှုလေးတွေတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့အားပြည့်နေလို့ရှိရင်ဘယ်အညစ်ကြေးမှဝင်နိုင်မှာမဟုတ်မရှုလေမရှုလေကိလေဝင်ဆိုတာပေါ့လေကိုယ်တည်းကလည်းငင်းပေါ်တဲ့အာယုံလေးရှုွက်အာယုံကိုမရှုလို့ရှိရင်မတိမှုကအစတမတ်မှုရာဂလည်းဖြစ်နိုင်တယ်စိတ်ပြည့်စိတ်ဆိုးမုန်းညုံမှုဒွါသလည်းဖြစ်နိုင်တယ်အဟုတ်သူရဲ့အရင်အမြစ်တစ်ခုကတော့ဖြစ်တာပဲတပြင်းအခြားအခြားစိတ်ညစ်ကြေးတွေလည်းပဲအကြောင်းအားလို့ဆိုဖြစ်နေတာပဲမရှုလေမရှုလေကိလေဝင်ဆိုတာပေါ့လေရှုလေရှုလေကိလေစင်နဲ့သတိပဋ္ဌာန်နည်းရရှုလို့ရှိရင်ဘာစိတ်ညစ်ကြေးမှမဝင်နိုင်ဘူးဆိုတဲ့အဆိုးစကားနဲ့လည်းသွားကြိုက်တာဘယ်လိုကောင်းလဲလို့လဲစေညစ်ကြီးကိဝိစင်ကြီးတဲ့ဆွဲလို့အမနာကောင်းတဲ့လို့ပဲဒီမှာအဲ့ဒါလိုအမကကြီးရှိပါလေ။နောက်လို့ရှိဦးစွာဖုံးပင်မှုကအစပေါ့လေ။ပေါ်တိုင်းအာယုံလေးသူတို့ပေါ်စေမှာပေါ့လေ။အစိုက်ပေးဖို့ရှုခွဲအောင်စီတတိလေးကတ်သွားဖို့ရာဘုရားပြအစိုက်ဖို့မနေ့ကတိုက်တွန်းရတာတဲ့တယ်လေကတ်သွားအောင်ဆိုပြီးတော့ဤဝေစုခုလေပါအဲ့ဒါလေးတွေပါဖို့ဆိုတာပေါ့လေအဲ့ဒါလေးစပြောသွားပါလေရှုွက်ပေါ်ကဲ့စိတ်အားစိုက်ချိန်ကြိမ်မြဲစွာရှုမှတ်ပါဆိုတာပေါ့လေဒါလုံငန်းမယ်ဒီအစိုးတိုင်းလုံးလို့ရှိရဲ့ယောဂီကပြည့်စုံနေတာပါပဲအဲ့ဒါဒီနေ့ပို့ပြီးတော့ထေရှားအောင်ဆက်လက်ပြီးတော့နည်းနည်းတိုးချဲ့ပြီးရှင်းလင်းတင်ပြပါဦးမယ်ဒီအယုံပေါ်ကစီအားဆိုင်ချင်းကိမ်မြဲစွာရှုမှတ်ပါဆိုတာဟာမနေ့အယုံကိုရှုွက်ပေါ်ကစီအားဆိုင်ချင်းကိမ်မြဲစွာရှုမှတ်ပါဒီရှုွက်ဆိုတဲ့စကားကအတိပ္ပယ်အများကြီးဖြန့်လို့ရပါတယ်ဘုံပေဘူးလဲရှုွက်တစ်ခုပဲ ခေါင်းနာလည်းရှုွက်တစ်ခုပဲပိန်းနာလည်းရှုွက်တစ်ခုပဲသူ့မှတ်နေရင်ကစိတ်တည်ထွက်တာလည်းရှုွက်တယ်ပဲကိုယ်တွေကရတာရနာကြိုက်တာခဲတာထုံနာကျင်နာဒါတွေလည်းရှုွက်တစ်ခုပဲတစ်ခုစီပဲသူမာရာပြောတာကြံ့တာနုတာဒါတွေရှုွက်တယ်ပဲဤပြောတာဆူဆွတ်တာစိတ်ကတ်တာဆူထိုင်းတာလေးတာဒါတွေလည်းပဲရှုွက်တယ်ပဲပူရာနွေးတာအေးတာပေါ့တာဒါတွေလည်းရှုွက်တယ်ပဲကိုယ်ထဲမှာပေါ်နေတာပဲတောက်တာတင့်တာလှုပ်တာရွှေ့ရှားတာဒါတွေလည်းရှုွက်တယ်ပဲမြင်တာကြားတာနာနာစားတာထိတာတိတာကြံတာဒါတွေရှုွက်တယ်ပဲအများကြီးပဲရှုွက်တယ်ရတော့ကြွရတာလှမ်းတာချတာယက်တာလှဲ့တာဒါတွေလည်းရှုွက်တယ်ပဲမြတ်တော်ခတ်တာမြေလုံးပိတ်တော်ဖွင့်တာကအစပေါ်လေဒါရှုွက်တယ်ပဲရှုရမယ့်အရာတွေပဲတော့အများကြီးပါလားဒီတော့တကောလုံးဟာရှုခွင့်ကျေကြီးပဲအဲ့ဒီရှုခွင့်ကျေကြီးတဲ့အကြောင်းအရာဆိုတာပေါ်ပေါ်လာတာပေါ့လေအထင်ရှားဖြစ်ပေါ်လာတာပေါ့လေအဲ့ဒါလေးဒီဦးစားပေးရပါတော့ပေါ်ပြီမဲ့လို့မထင်ရှားရင်မမှတ်ရဘူးပဲထင်ရှားတာသာမှတ်ရမှာပေါ်လို့ထင်ရှားတဲ့အရာသာမှတ်မယ်ဆိုတော့မထင်ရှားတဲ့ဟာမှတ်ဖို့မလိုဆိုတဲ့အဓိပ္ပာယ်ရပါတယ်ဒီတော့မရှိတဲ့ဟာကိုအရှိလုပ်ပြီးတော့စိတ်ကူးနဲ့လည်းမှတ်ရဘူးဆိုတော့အဓိပ္ပာယ်ရပါတယ်နော်အဲ့ဒါကြီးတော့သဘောပေါက်ရပါတယ်နော်လွဲပါတဲ့သူကတော့အလုတ်သာလှုပ်ဖို့လိုတာပါပဲအလုတ်လို့ရင်တစ်ဆိုင်တစ်ဆိုင်တွဲမှလည်းထူးရလာတာပါပဲနော်ဒါဆိုအလုတ်လှုပ်ဖို့သိအရေးကြီးပါတယ်ရှုွက်အာယုံမှာစိတ်ကလေးဆူးဆိုင်ပြီးတော့ကြာတိုင်းကြာတိုင်းပေါ့လေအာယုံမှာကတ်နေတော့ရှုွက်မှာစိတ်ကလေးကတ်နေတော့စိုက်ကြနေတော့ဗုဒ္ဓစာခေါ်တဲ့စိတ်ပြတ်လို့မရှိဘူးရှုွက်ကစိတ်ကလေးကွာဟနေတာလည်းမရှိဘူးလွင့်သွားတာလည်းမရှိဘူးဒီပုံမှာစိုက်ကြနေတာကပူပန်ပြုမျိုးလည်းမရှိဘူးစိုက်ကြတဲ့ခိုက်တော့မှာဒီတတ်မှတ်တဲ့ຢာကကင်းပြီးတော့ပေါ့လေညင်လည်းညင်ကြသွားတာပဲဟောဆိုတော့တတ်မှတ်ဆရာနဲ့တွေ့လည်းပဲတတ်မှတ်ဖို့မဖြစ်တော့တတ်မှတ်ကိုကင်းပြီးတော့ဒီမှာညင်ကြသွားတာပဲဒေါသပြည့်ဆရာနဲ့တွေ့လည်းပဲမှတ်နေတော့ဒေါသကင်းပြီးတော့စိတ်ကလေးငြိမ်ကြသွားတာပဲ။ဒါအခိုက်အတန့်စိုက်စိုက်ကြသွားတဲ့ခရီးကသမားကြီးရဲ့စွန့်ရည်ပဲ။အဲ့ဒါဒီနားလည်းဖို့အရေးကြီးပါတယ်တမ။စိုက်မကြဘူးဆိုလို့ရှိရင်တော့စိတ်တွေပြန့်ပြီးတော့ရာဂဖြစ်ဆန်တဲ့ကြုံလို့ရှိရင်ရာဂတွေဖြစ်မှမငြိမ်ဘူး။ဒေါသဖြစ်ဆန်တဲ့ကြုံလို့ရှိရင်ဒေါသတွေဖြစ်မှမငြိမ်ဘူး။အနည်းဆုံးစိတ်တည်တွေ့ဝေပြီးတော့ပေါ့လေအတိတ်ပဲမရှိဖြစ်သွားနိုင်တယ်ဒီမှာအဲ့ဒါလို့ဆိုလို့ရှိရင်အချင်းနည်းဖြစ်သွားတော့မရှိလीမရှိလीကိလေဝေဆိုတာပါတယ်ဒီမှာရာဂပိစံနဲ့ကြုံလို့ရှိရင်ရာဂတွေဖြစ်လို့မဆုံးတော့စိတ်တွေလှုပ်ရှားတာဒေါသပိစံနဲ့ကြုံလို့ရှိရင်ဒေါသတွေဖြစ်တာစိတ်တွေလှုပ်ရှားတာပေါ့လေလှုပ်ရှားတယ်ဆိုရင်အာယုတစ်ခုမှာရှုွက်တစ်ခုမှာစိတ်ဆူဆီးမှုမရှိတော့ဘူးဆိုတာပေါ့လေ။ပြတ်လွင့်နေပြီဆိုတာပေါ့လေ။ပြတ်လွင့်နေပြီဆိုလို့ရှိရင်ကောနာရာဂဒေါသနဲ့လှုပ်ရှားလို့မငြိမ့်သက်တော့ဘူးဆိုတဲ့သဘောလေးဖြစ်သွားတော့ပါတော့။ဆူဆိုင်မိလို့ရှိရင်အဲ့ဒါတွေဘာမှမရှိတော့ဘူး။အဲ့ဒါကိုပဲတတ်ရှင်းလို့ခေါ်တာပဲ။သတ္တနာဝိသုဒ္ဓိယဆိုတာပေါ့လေ။တတ္တဝါတို့ရဲ့ရာဂဒေါသအစရှိတဲ့စိတ်အညစ်အကြေးတွေကိဝေစင်ကြယ်ဖို့တဲ့ဤဒီကတေချာသောတရားကြီးသောခီးပဲတဲ့ဒါလက်တွေ့စမ်းကြည့်လို့ရှိရင်ဘယ်သူမှညင်းလို့မရဘူးဒီမှာ ဘာဖြစ်လို့စိုက်ကြတယ်လဲဆိုတော့အဲ့ဒီပုံမှာတတိကလေးကကပ်ပြီးတော့တီသွားလို့ဆွဆွမြဲမြဲတီသွားလို့ပေါ်တိုင်းအာယုံပေါ်မှာစိတ်ကလေးကစိတ်ကနေမလားကပ်ကတီးနေပြီဆိုလို့ရှိရင်တွေ့ကြည့်ပေါ်တော့မှာစိတ်ရှင်ညဉ့်ညမ်းမှုတွေမဝရအောင်ရက်ခါဆိုတာဆောက်ရှောက်ကာကွယ်ထားတာဆောက်ရှောက်ကာကွယ်မှုကထားတော့စိတ်ရှင်မှာအပိတ်အဆို့အတားရှိတွေရရှိဒီမှာထင်ရှားသွားပြီရက္ခဝရဏဆိုတာစက္ကဝရဏဆိုတာဆောက်ရှောက်ပိတ်ဆို့ထားတာအလိုမရှိတွေရဟေးမှုန်ရအောင်လို့ပေါ့လေဆောက်ရှောက်ပိတ်ဆို့ထားတဲ့သဘောပေါ့ဆောက်ရှောက်ပိတ်ဆို့ထားလို့ရှိရင်ဒါအညီကြီးတွေဝင်မှုပေါ့ဒါထင်ရှားတာပဲအဲ့ဒါမှလုံချုံနေတာပဲဂုတ်တိဆိုတာပေါ့လေဂုတ်တိဆိုတာကတတိဖြစ်တိုင်းဖြစ်တိုင်းပေါ့လေຢາກဖြစ်မှုကလုံနေတယ်ဒေါသဖြစ်မှုကလုံနေတယ်ညီတက်နေတယ်ပေါ့လေဒါမှဒါလေးတွေဒါပဲနဲ့ထင်ရှားတာပဲဒါမှဒါဘာမှညင်းလို့မရဘူးလုံချုံနေဆိုလို့ရှိရင်တန်ရှင်းတာပဲຢາກກິນပြီးတော့တန်ရှင်းတာဒေါသກິນပြီးတော့တန်ရှင်းတာကြာကြာညီကြီးတွေကင်းပြီးတော့တန်ရှင်းနေတာပဲတန်ရှင်းနေဆိုတော့ဒါညီသက်တာပဲအကောင်းတဲ့အလုပ်ပဲဒီမှာအဲ့ဒါတတိယစွန့်အင်ပေါ့လေဒီမှာတတိတိကောင်းသလောက်ပေါ်တိုင်းအာယောကိုဆွဲဆွဲမြဲမြဲမှတ်နိုင်သလောက်အဲ့ဒီတတိကစိတ်စီညီညာမှုရအောင်ကာထာစောင့်ထားပိတ်ဆို့ထားတော့တာပဲအဲ့ဒီမှာလုံချုံနေတာပဲတစ်ချက်မှတစ်ချက်လုံးတစ်ချက်နှစ်ချက်မှတစ်ချက်လုံးဆိုတော့တစ်မိနစ်မှစက္ကန့်ပေါင်း60ဆိုတော့တစ်စက္ကန့်မှတစ်ချိန်မှတ်နိုင်လို့ရှိရင်ချိန်ပေါင်း60ပဲနှစ်စက္ကန့်မှတစ်ချိန်လုံးမှတ်နိုင်တယ်ဆိုလို့ရှိရင်တစ်မိနစ်မှချိန်ပေါင်း60လုံးနေတယ်နည်းလားသတ္တနာဝုစုတ္တိယဣကာယနောမေဂောဆိုရတာကဲ့နေတာပဲအမှန်တကယ်တန်ရှင်းမှုရဖို့ရအတွက်အချိန်မဲအချိန်မဲလေးတန်ရှင်းအောင်လုပ်ရတာဒီမှာတချီတဲ့တန်ရှင်းသွားတာမဟုတ်ဘူးတန်ရှင်းမှုကလည်းအလုံးမပါဘဲနဲ့လည်းပဲအခုလိုအလုံးမျိုးမပါဘဲနဲ့လည်းပဲမိုးပေါ်ကြအနေနဲ့လည်းဖြစ်လာတာလည်းမဟုတ်ဘူးအခုလိုအချိန်မဲအချိန်မဲလေးတန်ရှင်းအောင်လုပ်ရတာဒါသိအရေးကြီးပါတယ်ဒီမှာဒီတော့ပေါ်စေအာယုံမှာတတိလိကတ္တာဘာဖြစ်လို့လဲလို့ဆိုတော့ပေါ်ပေါ်ရင်လည်းငင်းပေါ်လိအဲ့ဒီပေါ်လာတဲ့အာယုံစီကိုတတိလိကောက်အောင်လို့အားစိတ်တယ်လေနုံနုံကြာကြာလေးနဲ့အဘူတပြင်းအားစိတ်တယ်လေအဲတက်ကြွဖြတ်လိုက်တယ်လေနုံကြာကြာတက်တက်ကြွဖြစ်နေတယ်အဲ့ဒီဝရိယလေးဖြစ်နေတော့ခုနအပြင်းထူတဲ့သဘောလေးကင်းသွားတာပေါ့အပြင်းဝင်တော့ပြီးတော့ပေါ်လာတဲ့အောင်နဲ့ရှိမှတဲ့စီနဲ့တက်အောင်လို့ရွယ်စုပြီးတော့သူကမတိမတာလှုပ်ရှားတဲ့သဘောလမ်းဆောင်ပြုလုပ်တဲ့သဘောလေးရယ်ပါနေတော့ဌိနမိတာရှိသည့်တောင်တော့မှစိတ်ကလေးဟာဖွင့်ကားလှုပ်ရှားပြီးတော့လမ်းဆန်နေတာသူ့ကိုနိုင်တဲ့ဝရိယထားတယ်သူရဲ့ဆက်ရင်ပဲအာယုန်နဲ့မဆင်းတဲ့တဲ့ရွယ်စုတဲ့ဥတက်ကလည်းပါတယ်ဒီတော့ချိန်နှပ်ပြီးတော့ဝင်စရာမရှိတော့ဘူးတဲ့တဲ့ရှင်းနေတာပဲဒီမှာအတုစာမှာဆိုကိုရေးကြည့်တော့ဒီမှာပြီးတော့ပေါ်လာတဲ့အာယုန်နဲ့ရှုွယ်နဲ့ရှုမှတ်တဲ့စိတ်နဲ့တက်အောင်ဆိုပြီးတော့ရွယ်စုထားတာစိတ်ကလေးကဒီမှာတည့်ထားတယ်ဆိုတော့အခြားတစ်ပါးစိတ်ချော်တော့ငေါ့တာလည်းမရှိတော့ဘူးချော်တော့ငေါ့တာမရှိတော့လူထုံးစံအရာကောင်းတာကြီးမြင်ကြီးကြားကြီးနာကြီးစားကြီးထိကြီးတယ်ဆိုတော့ရည်ရွယ်ချက်တွေလည်းမရှိတော့ရည်စုချက်တွေလည်းမရှိတော့သူများဖြစ်စည်းကျင်တာလည်းမရှိတော့တတိခိုက်တံမှာငြိမ့်နေတာသူများနှိမ့်ဆက်ကျင်တာဒုက္ခပီးကျင်တာလည်းမရှိဘူးမနာလိုမှုတို့မှုတွေဖြစ်ပြီးတော့နှိမ့်ဆက်ကျင်တာဒုက္ခပီးကျင်တာဒါတွေလည်းမရှိတော့ ရွေးချယ်ကလေးတန်ရှင်းလို့သိကောင်းတာပဲဓမ္မသာအဲ့ဒါကိုပဲ17နှစ်ဥသုတ္တိယဧကယနောမေကောဆိုတာယတိတံစတ္တရောစတိပဋ္ဌာနာဆိုတာဟောလေအဲ့ဒီဟာနဲ့လည်းတွားပြီးတော့ကြိုက်နေတာပဲနော်သတိပဋ္ဌာန်ပါဠိတော်နဲ့အကြိုက်ခါတဲ့စာဓုနဲ့လက်တွေနဲ့လည်းတော့အကြိုက်ပြီးတော့အကျိုးတွေပေါ်နေတာပဲနော်အဲ့ဒီမှာတတိယစွမ်းကြီးသတိပဋ္ဌာန်ရဲ့စွမ်းကြီးကအညီကျေးတွေကေဝိစင်ကျေးတယ်ဆိုတော့ညီကျေးကနှစ်ပိုင်းရှိပါတယ်မလဆိုတဲ့အညီကျေးကတော့တစ်မျိုးပေါ့လေဝိတမဆိုတဲ့အညီကျေးကတော့ဆိုးလုံးတယ်သူကတော့မမြတ်တော့မလဆိုတာကတော့မဆရာလေးတွေ့လို့ရှိရင်မမှုလောဘလေးဖြစ်အောင်မြတ်ငန်းငတ်တဲ့မဟုတ်ဘူးပြီးတော့လူကြီးမူလေးဖြစ်အောင်များကတော့စိတ်ကလေးညှင်းနွမ်းသွားတယ်အဲ့ဒါမလခေါ်တယ်ငန်းငတ်တဲ့ဆိုတာရမှကျင့်နိုင်တာမိမိသာရကျင်တာဒုက္ခကောင်းဆန်တဲ့လောဘတွေပေါ့လေအဲ့ဒါတွေကတော့ဝိသမခေါ်ပါတယ်ရိုးရိုးအညစ်ကြေးရောတစ်ဖက်ဆွန်းရောက်တဲ့ငန်းငတ်တဲ့လောဘရောအဲ့ဒီခိုက်တောင်ဖြစ်ဘူးဒေါသလည်းထုံနေတကောင်းပဲစိတ်ပြည့်စရာစိတ်ဆိုးစရာလေးနဲ့ကြုံလို့ရှိရင်စိတ်ပြတ်သွားတာစိတ်ဆိုးသွားတာဒါမလခေါ်တယ်ဒါညစ်ကြေးပဲတိတ်ကိုထိမ့်နိုင်သိမ့်မရဖြစ်ပြီးတော့ဒီမုံတိတဲ့သဘောအညှို့တဲ့သဘောပါသွားပြီဆိုလို့ဝိတမဖြစ်သွားပြီရိုးရိုးစိတ်ပြတ်စိတ်ဆိုးရုံဖြာလေးမလလည်းပဲဖြစ်ခွင့်မရဘူးအဲ့ဒီတဲ့လွန်ကဲပြီးတော့မုံတိတဲ့သဘောရစ်ဆက်တဲ့သဘောပေါ့လေတိမခဏနေတာခွင့်မလို့နိုင်တာကိုယ်ရောမစွန့်နိုင်တာပြီးတော့အနစ်နာမခံနိုင်တာရစ်ဆက်တာပေါ့လေအဲ့ဒါတရားဥစ္စမခေါ်ပါလေအဲ့ဒါလည်းကျင်းသွားတယ်ဒါကိုဆိုလို့တယ်ဘယ်လောက်ကောင်းတယ်ဓမ္မဒီတော့သတိပဋ္ဌာန်ရဲ့အကုန်ကြီးတွေကိုပထမဆုံးကြားနာတည်နာလည်ထားတော့စင်ကြယ်လို့တဲ့ပုဂ္ဂိုလ်ဟာတော့စင်ကြယ်ဖို့ရာအတွက်ပေါ့လေစူးစမ်းလာတော့တာပဲဒီကိုယ်ယူသိလို့ရှိရင်ယုံကြည်မယ်ယုံကြည်လို့ရှိရင်ဒီလိုတန်တန်ရှင်ရှင်အညစ်ကြေးရောအဆုံးရောက်တဲ့ဟာတွေရောကိစေခြင်းနဲ့စံစားပြုလာတယ်တောင်းဆိုလာတယ်တောင်းဆိုလာတဲ့ခါကျတော့သူလူမှုကိစ္စတွေစွန့်ပြီးတော့ပေါ်လေလာခဲ့ပြီးတော့အခုလိုချိုးစားတဲ့အပိုင်းရောက်သွားတော့ပေါ့ပေါ်တိုင်းအာယုံမလို့တောင်းမှတ်နိုင်ဖို့ရတဲ့အာစိုက်တဲ့အပိုင်းပေါ်လေအတဘလုံးလာဝရိယအဲကြိုးစားလို့ရှိရင်ခုနတတိတွေဟာထူးခြားလာတော့တယ်ပေါ်တိုင်းအာယုံပေါ်မှာအားစိတ်သလိုကပ်ပြီးတော့တည်တည်ရမယ်ဆွဆွမြမြခါတော့တတိတွေထူးခြားဖြစ်လာပြီအည်သေးကောင်းတဲ့တတိတွေဖြစ်လာတော့တာပဲအဲ့ဒါပဲအဲ့ဒါလိုကြောင်းကျိုးဆက်ပြီးတော့ယူရပါတယ်ဒီတော့တန့်ရှင်းလို့တဲ့ဆန္ဒမပြင်းလို့ရှိရင်တော့အားစိတ်ကလည်းနေတာပဲဆန္ဒမပြင်းတာလည်းပဲယုံကြည်မှုအားနေလို့ယုံကြည်မှုမရှိလို့ရှိရင်လုံးလုံးဆန္ဒမရှိဘူးယုံကြည်မှုနည်းနည်းရှိရင်နည်းနည်းပဲဆန္ဒပြင်းတာပဲတောင်းဆိုတာပဲယုံကြည်မှုနည်းတာဟာလည်းပဲသတိပဋ္ဌာန်ရဲ့ဂုဏ်ကြီးကိုမသိလို့ကြာကြာနဲ့တော့မသိလို့ပေါ့လေမယုံကြည်တာပဲနည်းနည်းသိနည်းနည်းယုံကြည်တာပဲအရှင်းမသိလို့ရှိရင်အရှင်းမယုံကြည်ဘူးမယုံကြည်လို့ရှိရင်ဆန္ဒလည်းမပြူဘူးဆန္ဒပြူလို့ရှိရင်အခုလိုကိုယ်နဲ့အသက်မငယ်မကွယ်ပဲနဲ့စွန်စားတဲ့အပိုင်းထိလဲစွန်စားပြီးတော့အထုတ်တယ်လည်းမရှိဘူးအထုတ်မှမရှိဘူးဆိုတတိလည်းမရှိဘူးတတိလည်းမရှိဘူးဆိုရင်တတိပဋ္ဌာန်အကျိုးကြီးမရဘူးပဲဒါပဲဘုရားမြတ်စွာကိုယ်တိုင်ကကုလသတိပဋ္ဌာန်ဘာဝနာတရားအထုတ်မဲ့ပုဂ္ဂိုလ်များသုံးဖို့အထုတ်နေတဲ့ပုဂ္ဂိုလ်များအထုတ်ရမှာအတဲ့တရားဖြစ်ရည်အတွက်ပေါ့လေဥစ္စာဇနနာဆိုတာရှိပါတယ်ဒီပြန်ရကျိုးတွေဒေသနာအစမှာဖော်ပြထားတာကျိုးတွေဖော်ပြထားတော့အဲ့ဒီဖော်ပြချက်ကိုတည်နာလေတဲ့ပုဂ္ဂိုလ်တွေဟာယုံကြည်တာအဲယုံကြည်လို့ရှိရင်လည်းပဲဆန္ဒတွေပြင်းပြပြီးတော့ဗောလေအထုတ်ဖြစ်တဲ့အပိုင်းထိရောက်တာပဲအဲ့ဒီအထိပဲ ที่เราคุอัตถุเสพกุลีหาตรีพันจูดากุเนเนพิพิตรมยามยามพิพิติชีวิโรบุลีกองกองติชีเอลาสระบุลีติโรติเรยงจีเอลาสระกุกุพยามีบุเยจีวาระยงน้อยยงเนตรีพันจูรียาลูเรสันดาวพิมพยาเอลาสระดาเลพยามีบุลูวาระพิมพยาเรสุริชีเอตเกอลุพิตรอบาบะတကယ်ကြိုးစားတော့တာပါပဲအဲတကယ်ကြိုးစားလို့ရှိရင်ဒီတတိဟာအည်တွေးတွေကောင်းလာတာထူးခြားခြားဖြစ်လာတာပါပဲဒီမှာအဲလိုအစင်းစင်းအဆက်ဆက်အားနေပြီဆိုလို့ရှိရင်တော့တတိဟာအည်တွေးတော့မကောင်းတော့ပါဘူးဒီနေ့လဲဒါဒီနေ့လဲဒါပဲဘာမှမထူးခြားပဲဖြစ်တတ်ပါတယ်ဒီမှာအဲဒါလေကိုယ့်ကိုယ်ကိုပြန်ပြီးတော့အမေကုန်ထုတ်ဖို့လိုပါတယ်ဒီပထမကိုကြီးနားလဲရလားကိုကိုကိုမိကုန်းထုတ်ပေါ့ယုံရောယုံရဲ့လားဆိုတော့စိတ်တန်ရှင်းမှုကအစဒီအကျိုးတွေရလို့ပါလားတကယ်လို့ရလို့လဲဆိုလို့ရှိရင်ထိုက်တန်တဲ့အဆိုင်မှုရှိပါသလားဆိုတော့ပေါ်တိုင်းအာယုံမလွတ်တမ်းမှတ်နေဖို့ရအတွက်ပေါ့လေအပူတပြားအဆိုင်မှုနုံနုံကြကြအဆိုင်မှုတကျဖြတ်လက်တဲ့သဘောရှိပါရဲ့လားဆိုတော့ကိုယ့်ကိုပြန်မေးဖို့လိုပါတယ်သတိပဋ္ဌာန်ရဲ့ကိုယ်ကြီးတွေမသိလို့ရှိရင်မယုံကြည်ဘူးလို့ရှိရင်တော့ဒီဘဝမှာတရားဥရာချင်းအကြောင်းငါဘာလို့မပြည့်စုံမဖြစ်သွားပါလဲဒီဘဝမှာတကယ်ကလျာဏမိတ္တတွေအမိပြုပြီးတော့တရားဓုရလို့တဲ့ပုဂ္ဂိုလ်ဟာဗုဒ္ဓရဲ့ဂုဏ်တော်တွေသိရမယ်ယုံကြည်ရမယ်ဓမ္မမဟုတ်ဆိုလို့ရှိရင်တရားရဲ့ဂုဏ်တော်တွေယုံကြည်ရမယ်ဗုဒ္ဓရဲ့ဂုဏ်တော်တွေယုံကြည်တယ်ဆိုရင်တရားရဲ့ဂုဏ်ယုံကြည်တာပါအဲ့ဒါသိအရေးကြီးပါတာသူတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဆိုတော့သတိပဋ္ဌာန်ရဲ့ဂုဏ်ကြီးကိုယုံကြည်မှဒါပထမဆုံးတိအချက်သိအရေးကြီးပါတာပြီးတော့နှစ်ကတော့ကျမ်းမာရေးကောင်းပါတယ်အခုကာလတော့ကျမ်းမာရေးကတော့လုံးဝကောင်းသူမရှိပါဘူး ပုံမှန်စားနေပြီးတော့အစားလည်းကြည်တယ်အဲ့လိုလည်းဖြစ်တယ်ဆိုလို့ရှိရင်တော့ဒါကျမ်းမာရေးကောင်းနေတယ်ထဲတာပါဒီဒုတိယအင်္ဂါလည်းပြည့်စုံတာပါဆိုရမှာပါဖြောင်းစွာစိတ်ထားတဲ့စိတ်ထားဖြောင်းရမယ်ဆိုတာကကိုရှိတဲ့ခြုံရင်းချက်ကိုမဖုံးရဘူးပုံပုံလေးနဲ့ဖော်ရတယ်ကွာကိုရှိတဲ့ခြုံရင်းချက်ပေါ်တယ်ကွာကိုကမမှတ်နိုင်ဘူးလေမှတ်တယ်အမှတ်နိုင်တယ်ဆိုတာလေးပေါ့ဒါမျိုးလေးပေါ့တဲ့တဲ့မှတ်နိုင်လားဆိုတဲ့တဲ့မှတ်နိုင်စီစစမှတ်နိုင်ဆိုတော့မှတ်နိုင်တယ်စသည်ပေါ့လေအထင်နဲ့ပြောတာရောအထင်ကြီးအောင်သူများပြောတာရောပေါ့လေကွာကိုယ့်ရဲ့ခြုံရင်းချက်ကိုဖုံးတယ်သူများအထင်ကြီးအောင်လည်းပြောတယ်မာယာစာထည့်ရလို့ခေါ်တယ်မာယာဆိုတာကခြုံရင်းချက်ကိုဖုံးတာလူကောင်းတယောက်အနေနဲ့ပေါ့လေစာထည့်ရဆိုတာကတော့မရှိတဲ့ကိုအရှိလုပ်ပြီးတော့ဟန်ဆောင်တာအဲ့ဒါမျိုးလည်းမရှိရဘူးယူသားဖြောင်းစင်းရတယ်ဒါသိအရေးကြီးပါတယ်တရားထုတ်တဲ့ခါမှလည်းယူသားဖြောင်းစင်းရမယ်တင်ပြတဲ့ခါမှလည်းယူသားဖြောင်းစင်းရမယ်ဒါတတိယချက်သူလည်းအရေးကြီးပါတော့ယုံကြည်ကြမ်းမှာဖြောင်းစွာစိတ်ထားကြိုးစားတွင်တွင်နဲ့ကိုဝရိယပြောခဲ့တဲ့ဝရိယမျိုးပါပဲသူနည်းကြိုးစားမယ်အဲကြိုးစားလို့ရှိရင်တတိဟာအည်တွေးတွေကောင်းလာပြီထူးခြားတဲ့ဂုဏ်ကြီးတွေဖြစ်လာပြီးတော့ယုံနာပိုင်ခြားသိမှုကအစအဖြစ်ပြက်ကိုခတ်ထုတ်တဲ့တည်မြင်လို့တာပါရပိုင်လေးအတွက်မှာပဲတည်မြင်လို့တာပါအဲ့ဒီပိုင်းဒီရောက်သွားပြီဆိုလို့ရှိရင်စက်တာအာထုဒီဘဝမှာပဲတရားထူးတွေ့နိုင်တယ်ဒါတော့အစတည်းကယုံကြည်မှုမရှိဘူးဆိုလို့ရှိရင်လည်းပဲကြံတဲ့အင်္ဂါတွေလည်းချို့တယ်ပြီးတော့အချိန်ယူပြီးအာထုပြင်မယ်လို့အချိန်သာကုန်မှာပဲဘာမှကျေစုရှိမှာမဟုတ်ဘူးအဲ့ဒါတတိပြုအရေးကြီးပါတယ
Having faith and confidence in the practice and practicing respectfully asserting effort stage by stage. When one overcomes laziness, the effort is uplifted more and more, and the meaning of Satipatthana will prevail. Buddha did not use sati with the ordinary word sati, but Buddha used Satipatthana, putting another term, patthana. Patthana or upatthana means the sati is firmly, closely established on the object. In the word patthana, pa means outstanding. It is not just ordinary sati, but it is outstanding quality sati. As soon as the object arises, the mindfulness rushes into the object in great momentum, that the sati mindfulness is of outstanding quality. In the word patthana, pa means busata, visita. Visita means outstanding. It is not just ordinarily outstanding, but busata means extraordinary. So it means that the sati is extraordinarily outstanding mindfulness, that it is firmly sustained and established on the object. As soon as the object arises, one makes the effort so that the mindfulness rushes into the object. There is no time for thinking what it is, why is it. As soon as the object arises, the noting mind should rush onto the object as if like a sudden attack to grab the object. Only then the mindfulness will be extraordinarily outstanding mindfulness. To which kind of person does extraordinary outstanding mindfulness arises? The person who has the knowledge of benefits of Satipatthana practice, who asserts the three stages of effort, will have extraordinarily outstanding mindfulness. And when the mindfulness is strong, samadhi, concentration, will also become strong, and the person will be able to note the object, and the noting mind falls calm and collected on the object, that the person develops knowledge into nama and rupa, and progress knowledge stage by stage. Saraji gives an example. When eating food, if the person swallows the food without chewing, the person will not know the flavor. Even if the person chews, but if the person chews only once or twice, then the person will not know the taste, the flavor. In order to know the taste, the flavor, one has to chew again and again until the food is digested. One has to chew properly, and thus the person will know the flavor and the taste of the food. Practicing Satipatthana meditation is just like the example. One has to note the object over and over again so that one comes to know the true nature of the object, which is compared to the flavor of the food. And Saraji will continue to explain from both theoretical and practical aspects tomorrow. Sadhu, sadhu, sadhu.